ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ဖျားစုမျိုး KNU တပ်မဟာ6နယ်မြေထိန်းချုပ်ထားတဲ့တပ်ထုတူဖွဲ့ရေးလုပ်ငန်းများရှိရာမိုင်းလုံးကွက်တွေကိုမြန်မာစစ်ကောင်စီကနိုဝင်ဘာလ21ရက်မနေ့12နာရီကျော်ကနေဒီကနေ့နိုဝင်ဘာလ22ရက်မနေ့အစောကြီးအချိန်တွေမှာလေကြောင်းကနေပုံကျဲတက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်သေဆုံးမှုအခြေအနေတော့သေချာမသိရသေးပဲတိုက်ခိုက်မှုတွေကြောင့်နေရောညပါကြောက်လန့်မှုတွေထဲမှာပုံခုနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသက KNU ရဲ့တပ်ထုတူဖော်ရေးလုပ်ငန်းများရှိရာနေရာကိုဒုတိယအကြိမ်ဖြစ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုလေကြောင်းကနေတိုက်ခိုက်ခဲ့တာကတော့ဇီးပင်တောင်ထိပ်တပြုတ်မိုင်းလောက်ွက်နှစ်ဘက်မှာဖြစ်ကြောင်းဒေသခံအလို့သမားတွေကတော့နေဘက်မှာလည်းသတိထားနေထိုင်နေကြသလိုညဘက်မှာတော့ကြောက်နိုင်ကူတွေထဲမှာပုံအောင်အိတ်ဆက်နေထိုင်နေရတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်။
ဟုတ်ကဲ့ဘုန်းကြီးရလို့ပြရတယ်ဆက်နေနိုင်ကြည့်ရှုံးအမှတ်နဲ့အမှတ်နဲ့မိုင်းဒီနေ့အဲ့ဒီမိုင်းဝချေတာဟိုဒီမိုင်းခွေးဝဲအဲ့ဒီအမှတ်နဲ့မိုင်းနဲ့ရှင်းချတာလေနည်းနည်းလမ်းနဲ့ဆိုတော့ဟိုဘယ်မှာသူတို့ခုံးအဆက်ဆိုတဲ့နေရာတော့အဲ့မှာလည်းမပြတ်တာလို့ပြောလို့ရှိရင်သုံးကြီးရှောင်းသုံးကြီးရဒီကလည်းဆန်ကုန်းမှာဆက်ရှောင်းလို့ရှောင်းနေရတာအဲ့အဲ့ဒီအဲ့ဒီတခြားလုံးကဆက်ကူးကြမှာပုံကြတယ်လေသူကအများကြီးမပြတ်တာလည်းအဲ့ဒီတော့အများဖြစ်တော့အခုတော့ကလုံးချောက်ဖို့မှာလုပ်နေကြတယ်ချက်သားအဲ့ဒီလိုလည်းအမေရနိုင်တော့ဟာတယ်အဲ့လိုမျိုးသူတက်လို့ရှိရင်အရှိတောင်ခိုင်နဲ့ကျွန်တော်တို့လည်းဆိုသုံးလူနဲ့ဆိုရင်ဟိုတဲ့နိုင်တော့အမောင်းရင်မင်း20တော့မှာနော်အဲ20တော့မှာကိုကတ်လိမ့်ဘူးတယ်အရှိတောင်ကမောင်းမြန်ခါလေရှောင်းလို့ပေါ်လို့အကြီးကိုရှောင်းတဲ့ခါကျရှောင်းလို့မတော်ဘူးလေအဲ့ဒီ
ဒီကနေ့ဘုံကျဲတက်ခဲမှုနဲ့ပတ်သက်လို့အသေးဆုံးအထိကိုက်စည်းရင်းကိုတော့အတည်ပြုလို့မရသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတော့မိုင်းခွဲအမှတ်6ထဲကိုလေကြောင်းကနေမနဲ့အစောကြီးတက်ခဲခဲ့တာကြောင့်တပ်ထုတူဖော်ရေးလုပ်ငန်းမှာရှိနေတဲ့တရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့မြန်မာလူသမား4ဦးလောက်လည်းဒဏ်ရာရပြင်းထန်ပြီးသေဆုံးခဲ့တယ်လို့ဆိုပါတယ်အခုဆိုရင်အဲ့ဒီဒေသမှာစစ်ကောင်စီတပ်တွေနဲ့ KNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပြပါတယ်
အခုကဒီမှာစိုက်ပွဲတအားဆိတ်ရဲ့ဟိုခင်ဗျာဒီနေ့ရတယ်လေလေရှမ်းမှာဖြစ်ကြတာအကြီးကျယ်ပဲအဲ့ဒီခင်ဗျာတို့စိုက်ပွဲကဟိုခင်ဗျာရန်သူနဲ့ဆက်တော့ PDF နဲ့ဆက်တော့ scan ဆက်တော့ PDF နဲ့ scan နဲ့တနည်းလုံးဖြစ်လိုက်တယ်လေအလို့ရှမ်းစီရောကျွန်တော်တို့ချစ်တဲ့သူတို့ဒီနေရာနဲ့ရှင်းကြသွားမလို့ဆိုတော့မဖြစ်ပါဘူ
း။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကလေကြောင်းတိုက်ခိုက်မှုကိုတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းကိုလုံခြုံရေးရတိုက်ခိုက်ခဲ့တာဆိုပြီးပြောပါရယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မအေးမတင်ပြပေးခဲ့တာပါခင်ဗျာ။